ကိုကျော်ကိုကိုရိုးရေဒီအိုးဝေချာနဲ့ကိစ္စနဲ့ပတ်သက်ပြီးတော့စာပေစစ်ဆေးညွှန်ကြားမှုနဲ့တွားတွေ့ရတဲ့ကြားလို့လေအဲ့ဒါဘာတွေထူးကြလဲခင်ဗျာ
စာပေစစ်ဆေးရုံးမှာသူညွှန်ကြားမှုချုပ်ဦးတင်စင်နဲ့တွားတွေ့ခဲ့အခါမှာကျွန်တော်ရဲ့ကိုရှင်းရတာဆောင်းရဲ့ညောင်းတွေ့ခဲ့ပါတယ်အဲသူတို့ပြောကြားချက်ကတော့ကျွန်တော်တို့ဘဂတာများဖွဲ့ချုပ်အနေနဲ့အိုးဝေမဂ္ဂဇင်းကိုထုတ်ဝေတဲ့အခါမှာစာပေစစ်ဆေးရဲ့ပုံများနဲ့ထုတ်ဝေထားတာအရှိကြောင်းကိုစစ်စစ်တွေ့ရှိရတယ်လို့ပြောပါတယ်အဲဒီအချင်းအိုးဝေမဂ္ဂဇင်းကိုထုတ်ဝေကျင်းနေဆိုရင်စာပေစီစီရေးအရာပေါ်တော့တရားဝင်ဆောက်လာတင်ရမယ်ဆိုတဲ့အချက်ရဲ့စီစီရေးကိုဖြတ်တန်းပြီးမှထုတ်ဝေခွင့်ရမယ်ဆိုတဲ့အချက်ရဲ့ကိုပြောပါရယ်ဒါ1962ခုနှစ်ကပြဋ္ဌာန်းထားတယ်ပုံနှိပ်အဥပဒေအရဆောင်ရွက်ရတာဖြစ်တယ်အခုအချိန်မှာပုံနှိပ်အဥပဒေအစ်စ်ကိုမပြဋ္ဌာန်းခင်စက္ကူမကူကာလမှာဥပဒေအဟောင်းကိုပဲတည်ဆဲဥပဒေဖြစ်နေအသက်ဝင်နေစေဖြစ်လို့ဒီလိုပြောရတာပါလို့သူတို့ခေါ်ယူဆွေးနွေးပါတယ်နောက်တစ်ချိန်မှာလည်းအိုးဝေမဂ္ဂဇင်းထုတ်မယ်ဆိုရင်တည်ဆဲဥပဒေဤဥပဒေများနဲ့အညီဆောင်ရွက်ပေးပါရန်ဒီလိုတိုက်တွန်းအပ်ပါရဲဆိုတဲ့အနေအထားမျိုးပေါ့နော်စာပေဆောင်လည်းကျွန်တော်တို့ပေးလိုက်ပါတယ်တို့ကိုခံဝင်ချုပ်အနေနဲ့ထိုးခိုင်းပြီးမယ်ကျွန်တော်တို့ကခံဝင်ချုပ်တော့မထိုးခဲ့ပါဘူ
းခံဝင်ချုပ်ဆိုတာကသူကဘယ်လိုရေးတာလို့လဲ
ခံဝင်ချုပ်ဆိုတဲ့တဘောကတော့အိုးဝေမဂ္ဂဇင်းထုတ်တဲ့ခါမှာတည်ဆဲဥပဒေနဲ့မညီညွတ်ဘူးနောက်ခါမှာဒီလိုမညီညွတ်ခဲ့လို့ရှိရင်အရေးယူပါမယ်ဆိုတော့တိရှိကြောင်းဆိုတဲ့သဘောတရားတော့သူအဲ့တိုင်းပြောတယ်အခုလို့ခေါ်ယူတာကရှင်းဆက်လုံးမဲ့လို့တွေကိုရက်တအောင်တားဆီးတယ်ပေါ့ဆိုရှင်းထုတ်တာလည်းမဟုတ်ဘူးဆိုတဲ့အကောင်တော့ပါတယ်အားကြောင့်မလို့ခေါင်းချက်မလို့ဘူးလို့လည်းကျွန်တော်ယူဆပါတယ်လို့တန်ပြီးတော့ပြောပြပါတယ
်ဒုတိယတအုပ်ထုတ်ဝင်မဲ့ကိစ္စဘယ်လိုအလားအလာဖြစ်လာနိုင်မလဲ
အဲလောလောဆယ်မှာတော့အုပ်ဝင်မဂ္ဂဇင်းထုတ်ဖို့အတွက်အလားအလာကတော့နည်းငယ်နှောင့်နှေးသွားလိမ့်မယ်လို့ထင်ပါတယ်ဘာလို့အဲ့ဒီလိုမျိုးအနေထားမျိုးမာရင်ဆိုင်ကြုံတွေ့လာမယ်ခက်ခဲတယ်လို့ကျွန်တော်တို့ကြိုတင်ပြင်ဆင်ထားတာလည်းရှိတယ
်တကယ်လို့ပုံနှိပ်ထိုးဝေခွင့်တင်ပြမယ်ဆိုရင်ရောခွင့်ပြုချက်ပေးမှာလားဘယ်လိုသဘောမျိုးတွေ့ရလဲ
ထိုးဝေစာဆောင်ထိုးဝေဖို့မှတ်ပုံတင်ရမယ်ဆိုရင်မှတ်ပုံတင်ဖို့အတွက်ရှောက်လွန်တင်ရမယ်ကျွန်တော်တို့အခြားစာဆက်စာတမ်းလိုအပ်တာတွေကိုတင်ပြရမယ်လို့သူပြောပါတယ်အဲဒါပေမဲ့လည်းပဲဒါကျွန်တော်တို့အမြင်အရပါတော့မှတ်ပုံတင်ထားခြင်းတော့မှထိုးဝေခွင့်ချပေးဖို့ဆိုတာမလွယ်တော့ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဘာကားတာများဖွဲ့ချုပ်ကိုလည်းလက်ရှိအခြေအနေဒီကတော့တရားဝင်အဖွဲ့အစည်းတစ်ခုဖြစ်အတိမမပြုသေးတာအကြောင်းပေါ့နော်အဲ့ဒီအချက်တွေအကြောင်းမလို့ဟိုတင်တာတင်ပေမဲ့လည်းအဆင်ပြေနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီအခြေအနေရဆိုလို့ရှိရင်ဒီလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့ပတ်သက်လို့ပေါ့နော်ကိုကျော်ကိုကိုတို့အနေနဲ့ဘာများပြောချင်လဲခင်ဗျအ
ခုလိုမျိုးကြုံတွေ့ရတဲ့အခါမှာကျွန်တော်သုံးသပ်မိတာကတော့လက်တွေ့မှာမြန်မာနိုင်ငံရဲ့အခြေအနေကတော့စာပေထုတ်ဝေခွင့်ရောစာပေရေးသားခွင့်ရောမှာဒါခက်ခဲရဟန်သားရေနောက်ချက်ဒီရှိနေသေးရရှိနေအောင်မယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရတယ်လွတ်လပ်စွာရေးသားပြည့်လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဖြန့်ချီခွင့်တွေဟာလည်းလက်တလုံးမှာမရသေးဘူးဆိုတော့ခင်ရှားတဲ့ဥပမာတစ်ခုဖြစ်ပါတယ်ကျွန်တော်အဲ့လိုမြင်ပါတယ်အဲနောက်လည်းပဲဒီလို60နှစ်ပုံနှိပ်အဲ့လိုမျိုးဟောင်းနှွှဲဆွေးနွေးတဲ့ဥပဒေရှိနေမယ်ဆိုရင်ကျွန်တော်တို့လိုဒီမိုကရေစီခွင့်ရေးခွင့်ရေးနိုင်ငံခွင့်ရေးရအောင်လည်းမမြင်ပါဘူးဟုတ်ပြီဟောင်းလို့ပေါ့အမြဲတမ်းဖေရှားဖက်သိမ်းပြင်ပါလေလို့ကျွန်တော်မြင်ပါလေ
ဟုတ်ကဲ့ကိုကျော်ကိုဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့